အိန္ဒိယနဲ့တရုတ်နိုင်ငံကြားပိုပြီးနှိစက်တဲ့ဆက်ဆံရေးရှိနေတယ်လို့အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီကပြောဆိုနေတဲ့ကြားမှာပဲစင်ကာပူမှာတောက်ချန်လေးကပြောတဲ့မိန့်ခွန်းတစ်ခုမှာတော့တရုတ်နိုင်ငံကိုခပ်ပါပါလေးဝေဖန်ပြောဆိုသွားပါတယ်စင်ကာပူမှာနေ့စဉ်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းဝန်ကြီးချုပ်မိုဒီကတရုတ်ကိုဝေဖန်တဲ့လိမ်မျိုးထည့်ပြောသွားတာပါအင်ဒိုပစိဖိတ်ဒေသမှာရေကြောင်းသွားလာမှုလလက်ခွင့်နယ်နိမိတ်တစုတစည်းလေးဖြစ်မှုတို့ကိုလက်ခံကျင့်သုံးကြဖို့နဲ့ဘယ်လိုအရွယ်စားရှိတဲ့နိုင်ငံပဲဖြစ်ပါစေနိုင်ငံအားလုံးကိုလေးစားသမှုရှိကြဖို့ဝန်ကြီးချုပ်မိုဒီကနှိုးဆော်သွားပါတယ်ငယ်သည့်ကြီးသည့်မဟုနိုင်ငံအားလုံးတန်းတူညီမျှမှုနဲ့အထောက်အကူအာဏာပိုင်မှုအဖြစ်တည်တင်းသတ်မှတ်တဲ့ဒီမိုကရေစီနီးကျစီမင်းစည်းကမ်းပေါ်အခြေခံတဲ့နိုင်ငံတကာအခင်းချင်းတက်ကိုကျွန်တော်တို့အားပေးသွားပါမယ်ကျွန်တော်တို့ရဲ့ရေတင်ဝေဟင်တဲ့လေကြောင်းလမ်းတွေလွတ်လပ်ပြီးလမ်းပွင့်နေစေဖို့တခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားပါမယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်အိန္ဒိယဝန်ကြီးချုပ်ရဲ့ပြောစကားထဲမှာတရုတ်ကိုအတိအကျထည့်ပြောသွားတာမဟုတ်ပေမဲ့လည်းတောင်ပြိုပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးပိုပြီးသေးငယ်တဲ့အိန္ဒိယနိုင်ငံတွေပေါ်တရုတ်ကဗိုလ်ကျဆူမှုလိုတဲ့အမူအကျင့်တွေပိုပြီးပြလာတာကိုညှဉ်းပန်းပြောဆိုတယ်လို့ယူဆကြပါတယ်စင်ကာပူမှာကျင်းပနေတဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကအလို့သားလုံခြုံရေးတံပိပို့ကိုပြည်တော်စီဝန်ဝင်ကြီးဦးတောင်ထွန်းတက်ရောက်နေပြီးတောက်ချာနေကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နဲ့အာဆီယံနိုင်ငံတွေကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံမှုကိုလည်းဝန်ကြီးဦးတောင်ထွန်းတက်ရောက်ပါတယ်